ဒီရခိုင်ဒေသတွေကနောက်ထပ်သတင်းတစ်ပုဒ်မှာတော့မြမတမရနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့သားမှစီးရဲတင်းမမှုတွေရှိနေတဲ့ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်နားမှာတော့တမရစစ်ကြောင်းရမှုမိုင်းခွဲတိုက်ခိုက်ခံရပေမဲ့လေထိခိုက်မှုကြီးကြီးမားမားမရှိဘူးလို့ဘုံမှုကြီးဝင်းစော်ဦးကပြောပါတယ်အေဘက်ကတော့သူတို့တပ်ဖွဲ့နဲ့ဗမာစစ်တပ်ကြားဒီမနေ့တိုက်ပွဲဖြစ်ခဲ့ပြီးတော့ရွာသား16ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကတော့ VOA သတင်းတောက်စုစုမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အထွတ်မှာတပ်မတော်စစ်ကြောင်းကိုဒီကနေ့မနေ့မှာ AA အဖွဲ့ကရမှုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမူကြီးဝင်းစော်ဦးကပြောပါတယ်
ဒီတော့အဲ6မိုင်ကျော်သားမှာဘုံမိုင်းတစ်လုံးခွဲခံရတယ်ခွဲခံရတဲ့အတွက်ကြောင့်မလို့အနေပေါ်ပါအဆမှန်တာတော့ပဲရှိပါကျန်သားတော့ဘာမှမဖြစ်ဘူးဘာမှတိုက်ပွဲလည်းမဖြစ်ဘူးကြွာသားလည်းတက်မှာခေါ်တာမရှိဘူ
းဒီကနေ့မနေ့အခြေအနေနဲ့ပတ်သက်ပြီးတိုက်ပွဲဖြစ်သွားတာမရှိသလိုရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားတာမျိုးလည်းမရှိဘူးလို့တက်မတော်ဘက်ကပြောဆိုမှုအပေါ်အေးအေးပြန်ချားရေးတာဝန်ခံခိုင်တုခကအခုလိုတုံ့ပြန်ထားပါတယ
်ဒီနေ့မနေ့မှာ 9:40 မှာပေါ့နော်အငူမောကုန်တန်းကြီးရွာနဲ့ဒါဒီရွာကျမ်းမှာတိုက်ပွဲတစ်ခုဖြစ်တာရှိတယ်ဆိုတော့ဒီကမာစစ်တပ်ရဲ့ဒီစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ပြန်တော့တိုက်ခိုက်တာရှိတယ်တိုက်ပွဲကတော့တိတ်မကြဘူးခဏလေးပါပဲဒါပေမဲ့လို့တိုက်ပွဲပြီးတော့ပြီးတော့နောက်ပိုင်းမှာဒီဒေတာဆောင်တန်းနဲ့ကမာစစ်တပ်ကူပေါင်းတဲ့တပ်ဖွဲ့တွေကအောင်ဘလောက်ရွာသား9ဦးနောက်ပြီးလို့ရှိရင်ဒီဆင်ဘရွာသား3ဦးကိုဖမ်းပြီးတော့မှယူသွားတာရှိတယ်
ဒီမနက်မှာဖန်စီခေါ်ဆောင်ခံရတဲ့ရွာသားတွေရဲ့အခြေအနေဘလို့ဖြစ်နေလဲဆိုတာမသိရသေးတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြပြီးအပြစ်မရှိတဲ့ပြည်သူတွေကိုတိုက်ပွဲဖြစ်ရနေရခေါ်ဆောင်သွားတာဟာဂျနီဗာကွန်ဗင်းရှင်းကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့ဒါဟာစစ်ရာဇဝဲမှုလဲမြောက်တယ်လို့ခိုင်တုခကပြောပါတယ်တပ်မတော်သတင်းထုတ်ပြန်ချက်တွေအရအခုနှစ်နှစ်စာပိုင်းကနေမေလအထိAA အဖွဲ့ကမိုင်းထောင်ခဲ့တာ16ကြိမ်အထိရှိနေပြီးမိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကဖော်ထုတ်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်